ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်တပ်တော် AA တို့ကြားမှာလက်တလောဖြစ်ပွားနေတဲ့ပြည်ပခါတွေကြောင့်မြန်မာနိုင်ငံသားတွေဘင်္ဂလားဒေ့ရှ်နေတဲ့ကိုထပ်မံဝင်ရောက်လာမှာကိုစိုးရိမ်နေတဲ့အတွက်နှက်မြစ်အပါဝင်နေဆက်တလျှောက်မှာဘင်္ဂလားဒေ့ရှ်နေကြားဆောင်တက်တဲ့ကမ်းခြေဆောင်တက်ကသတိထားချက်မှတ်မှုတွေလုပ်နေပါတယ်။ရိုဟင်ဂျာပါဝင်မြန်မာနိုင်ငံသားတွေနှက်မြစ်ကိုကြော့ဖြတ်ပြီးတော့ဝင်ရောက်လာနိုင်တဲ့အတွက်ပြီးခဲ့တဲ့ရက်ပိုင်းကလေးကဘင်္ဂလားဒေ့ရှ်ကမ်းယူရန်ဆောင်တက်နဲ့နေကြားဆောင်တက်ဖွဲ့ဝင်တွေကင်းနှဲ့နေတာကိုတွေ့ရတယ်လို့လည်းဒေသခံတွေကပြောပါတယ်။လုံခဲ့တဲ့ရက်တက်တဲ့ဘက်ကလည်းမြန်မာနိုင်ငံဘက်ကလှေအမြောက်အများကိုကြားပြတ်ဟန်တားပြီးတော့မြန်မာဘက်ကိုပြန်လည်ပို့ဆောင်ခဲ့တယ်လို့ဒေတာရင်းမီဒီယာတွေမှာဖော်ပြထားပါတယ်။အခြေအနေတွေဆိုးလာနေတဲ့အတွက်ကြောင့်မလို့အထူးတက်လှန့်ထားရတယ်လို့လည်း Technet စခန်းကံယူရန်ဆောင်တက်ရဲ့အကြီးအကဲဒုတိယတပ်မှူးကြီးကပြောထားပါတယ်။မကြသေးခင်ကပဲ AA နဲ့ဖြစ်နေတဲ့တိုက်ပွဲတွေကြောင့်မြန်မာနိုင်ငံလုံခြုံရေးတပ်ဖွဲ့ဝင်300ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခိုလုံခဲ့ကြပါသေးတယ်။သူတို့ကိုနေရပြန်ပို့နိုင်ရင်အတွက်လည်းအပိသက်ဆွေးနွေးနေတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောထားပါတယ်ရှင်။